စစ်ဆိုရဆက်ဆက်မှာပြဿနာတစုံတရာဖြစ်လာတိုင်းကိုလိုနီအမွေဆုံးလို့အပြစ်ပုံချပေမဲ့ခစနစ်နဲ့ရောဒီမိုကရေစီစံချိန်စံညွန်းနဲ့ပါမကန့်ညီတဲ့အင်ဇင်တန်ရတဲ့ငွေစုကိုဆက်ခံခဲ့ပြီးပြပြထားခဲ့ပေမဲ့တတိယအကြိမ်ပြင်ဆင်တဲ့ဥပဒေကြမ်းမှာပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကဒါကိုပြန်လည်ထည့်သွင်းလိုက်ပါတယ်။ရက်ွက်တမမဟုတ်ခြေရဥချုပ်ရေးဥပဒေပုံမှန်73ဆလင်ရညဤညနေတဲတဲ့လူတွေအင်ဇင်တန်ရတာကိုရက်ကြီးဥချုပ်ရေးမှုတွေကလက်ခံရပါတယ်။ပုံမှန်စက္ကူမာရောအဲ့တဲ့ရေအင်ဇင်တိုင်မှုနဲ့ပုံမှန်29အရာအင်ဇင်တိုင်မှုပြက်ကွက်ရင်ထောင်နံနဲ့မွေတာကြခံရမယ်လို့ပြဋ္ဌာန်းထားတာပါ။အင်မတန်မှအဲ့ဝစ်ကျဲတဲ့ဆိုတဲ့မြန်မာနိုင်ငံမှာညဤညနေဧည့်သည်လာရင်အဖေဖြစ်နေရင်တောင်အစင်းတန်ရတာမို့ဒီဥပဒေကိုပယ်ဖြတ်ဖို့လိုတယ်လို့ဦးမျိုးဥပဒေကပြောပါတယ်
။မရှိတင်လာကြပြီဗျာ။ကို့အဖေတယောက်လို့ကို့အိမ်လာရင်တောင်မှဒီအစင်းတန်ရမှာဆိုကျွန်တော်တို့မြန်မာနိုင်ငံချင်းနေများကောင်စီအနေနဲ့ကတော့ဒီဥပဒေကိုအစောကြီးဖြတ်ဖို့ပြောနေတာ။ဟိုတော့အင်္ဂလိပ်ခေတ်ကလူကုန်ကောက်တယ်ဗျာ။ပြုကောလူအုပ်ကောရှိသေးတယ်။အဲ့ဒီအချိန်ကပဲဒီဥပဒေကိုဖြတ်ဖို့ဗမာတွေကစန့်ကျင်ခဲ့တာ။အခုမရှိမဝင်ရဘူးလို့ဆိုင်မုတ်ကတာဒီဥတွေဆန့်ကျင်တာဒါပေမဲ့အင်္ဂလိပ်ကအုပ်ချုပ်လာတဲ့ခါကျတော့အဲ့လိုက်ရအပြည့်ပြည့်ကျရင်ခဲရောလေကျွန်တော်တို့လွတ်လပ်ရလာလဲရောင်းပြီးအဲ့လိုက်ရလိုက်လာတာတော်တန်ရတာတို့တော်စင်းသကောင်းတော်ကြီးလာစစ်တာတို့အဲ့လိုက်ဖြစ်ကုန်တာလေဒါကိုလည်းရမွေဆိုအစိုးရအမွေလေးဗျာအဲ့လိုက်ကိုကျွန်တော်တို့ကတကယ်ကိုခေါင်းထဲတင်ထားသေးတယ်ဆိုတာအိဗယ်မရှိဘူးလေ
အဲ့ဒီအိဗယ်မရှိတဲ့အစင်းတိုင်နေရတဲ့ဒုက္ခကိုလက်တွေ့ကြုံနေရသူကစကန်ကနေရန်ကုန်မှာလာအခြေချနေထိုင်နေတဲ့စာရေးဆရာမသွေးစကန်ရေပါ
ရန်ကုန်မှာကတမေဝမ်းကြောင်းရံအိမ်ခါပြီးတော့နေရတယ်အိမ်ခါတယ်ဆိုရင်အင်းစင်းတိုင်ရတယ်ဆိုတဲ့ကိစ္စကြီးကပါလာရောအင်းစင်းတိုင်ရတာကိုစိုက်ချင်းမကြိုက်ချင်းတဲ့အဆင်မပြေမှုတွေရက်ွက်အုပ်ချုပ်ရေးမှုဆိုတဲ့လူတွေရဲ့အာဂရိလိုက်စားမှုတွေပညာပြမှုတွေအဲ့ဒါတွေကိုအဓိကမစိုက်ဘူးနောက်တစ်ခုကတမတို့ကနိုင်ငံသားတွေဖြစ်တယ်လေဂျန်နီဘာကွန်ဗင်းရှင်းအရာရောလူ့ခွင့်ရေးကြေညာစာတမ်းအရာရောဒီနိုင်ငံမှာမွေးတယ်ဒီနိုင်ငံမှာရှိတယ်ဆိုတဲ့လူတွေမှန်သမျှဟာနိုင်ငံရဲ့ဒေနီယာမှာမဆိုပေါ့နော်အိမ်ဝင်ရှိတယ
်များသောအားဖြင့်ရက်ွက်အုပ်ချုပ်ရေးယုံတွေကည9နာရီမှဖွင့်တဲ့အတွက်အခက်အခဲရှိတတ်တာကိုသူကပြောပါတယ်ခေကိုမျက်ခြေမပြတ်သူမှလည်းပြည်မှုကြီးတွေမဖော်ထုတ်နိုင်တော့ဘူးလဲထောက်ပြတာပါအ
င်းစင်းတိုင်းတဲ့အတွက်ကြောင့်ဖမ်းမိတဲ့ဂျာတွင်းမှုကြီးကြီးမားမားရှိလက်ညှိုးထိုးပြပါဥပမာ9လောင်းမြန်လူတက်မှုအင်းစင်းတိုင်းတာနဲ့ဘာမှမဆိုင်ဘူးချိန်တိဖမ်းမမိသေးဘူးဥပမာ9တောင်မှခုပိပတ်တိမပြောတတ်တဲ့လူတွေဘာမှမသိရောင်းဝယ်ဖောက်ကစားတောင်းနေတဲ့လူတွေမွေးရတာနဲ့တွေ့နေတဲ့လူတွေကတော့အင်းစင်းမတပတ်ရတယ်မဟုတ်ဘူးသူ့လိုနေရာမျိုးတစ်ခါမှလည်းဝင်ပြီးတော့မစင်ရဲပဲနဲ့ရိုးရိုးသားသားနေတဲ့လူတွေစာမန်လူရဲနာတွေစမအာဒီဝနဲ့အသက်မွေးနေလို့အင်းစင်းဆိုတိုင်းနဲ့လောက်တော့ဖိတ်ဆောင်ဆုဆန်ခံရတယ်သူကတော့အင်းစင်းနဲ့နေလို့ဟာသူကတော့တကောင်စင်းဆိုတော့သူတို့ကကျမဆိုရင်လည်းကိုယ့်ရဲ့ဇာတိကစကိုင်းစကိုင်းမှာတကောင်စင်းရှိတဲ့ရန်ကုန်မှာနေတဲ့အတွက်ကြောင့်မို့လို့စင်းတိုင်းနဲ့တခိုင်းမဲ့ကျေးဥပဒေရဆိုရင်ရက်ွက်အုပ်ချုပ်ရေးမှုတွေဟာအချိန်မီမီပိုင်လို့ရတယ်ဆိုပေမဲ့ရက်ွက်အုပ်ချုပ်ရေးမှုယုံနေရတယ်ဖွင့်တဲ့အချိန်ကျတော့ည9နာရီတခါတလေ10နာရီ
အင်းစင်းတိုင်ကမပေးရဘူးလို့သတ်မှတ်ချက်ရှိပေမဲ့ပေးနေရတာတွေနဲ့ရက်ချေးရုံးမှာဂျူနေရတာတွေကိုလည်း
ရဝတော်ရုံးကိုရောက်ပြီးသေးမလာသေးတာရဝတော်ဥစ္စရာမလာသေးတာပြီးတော့တချို့ဆိုရင်ပင်ရှင်ကတော့အင်္ဂါ9000ဆိုလို့ဆက်မမသေးပဲနဲ့ပြောခဲ့ပြီးဘာကြောင့်လဲတဲ့စာရက်စာရက်ကြီးမလောက်ဘူးပါတဲ့ဆိုတော့ပြောတော့ကြတော့အစင်းတိုင်းတစ်ဆက်မယူအောင်လို့ပြောတယ်ပြီးတော့ကြမှာရှေ့မှာဟာလာပုံကြီးချထားတာအဲ့လိုမျိုးကြီးလုပ်တယ်ခါကလေးကြတယ်ဆိုကြတော့ရဝတ္တဥက္ကဋ္ဌကိုတော့မမြင်ဘူးပဲနဲ့မှိုင်တရက်ကွက်မှာတုန်းကစရိယပဲမူယူပြီးတော့တစ်ခါသွားတိုင်း900တောင်းနေတဲ့ကိစ္စတွေဆိုတော့အစင်းမတိုင်ဘူးဆိုရင်ဝင်းစစ်တယ်လို့စစ်မယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဆိုလိုတာကဒီဥပဒေကြီးနဲ့ဖိနှိပ်တယ
်ဒီဥပဒေကိုပြည်သူ့လွှတ်တော်ကပဲပြန်ပယ်ဖျက်ရလိမ့်မယ်လို့လည်းစာရေးဆရာမသွေးစကိုင်းကပြောတာပါ
မလို့အပ်တော့ပါဘူးဆိုပြီးတော့ကျွန်မမှန်းမိသလောက်ဂျွန်3ရက်နေ့ကပြက်ပြက်လိုက်တယ်အခုတခါပြည်သူ့လွတ်တော်ဥပဒေစံကော်မတီရနေပြီးတော့ဆက်ပြီးတော့ထားဖို့ဖဲ့တယ်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေကိုမေးကြည့်တော့ဖြေတစ်ပတ်မှာဆွေးနွေးပါမယ်အခုအစိုးရဖြစ်နေတဲ့ NLD လည်းပြန်ပြီးတော့တုံ့တက်ဖို့လိုတာကဘာမှဦးဝင်းတင်လို့ကိုနိုင်အိတ်ကိစ္စရင်းနဲ့ဖိနှိပ်ခဲ့တဲ့တာရကတွေ NLD ရလူတွေကိုဖိနှိပ်ကျင်တယ်ဆိုရင်အစင်းနဲ့လုပ်ခဲ့တယ်ဆိုတော့ကိုပါတီဝင်ကလူတွေတောင်မှကိုတို့လိုဖြစ်ခဲ့တဲ့အချိန်မှာကိုတိုင်းအစိုးရဖြစ်လာတဲ့အချိန်မှာညီကဲဆိုတော့ PR ဖြစ်နေပါလေဒီတဲ့ရဲ့ PR ပဲရှိရှိသူရဲ့ PR ပဲဖြစ်ဖြစ်ပြည်သူရဲ့အကျိုးစီးပွားတစ်ခုလည်းပဲဆက်ရှုပြီးတော့လူ့ခွင့်ရေးစင်ရင်စညွန်းနေနဲ့မြည်တဲ့အစင်းဆိုတာကြီးကိုပြည်သူ့လွတ်တော်ကပယ်ဖြတ်ဖို့တွေလုပ်ရလိမ့်မယ
် NLD အစိုးရလို့ပြောနေပေမဲ့နိုင်ငံတကာနိုင်ငံအတွက်အရေးကြီးတဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေကို NLD ကကင်တွယ်နေရတာလည်းမဟုတ်ပါဘူးတကယ်တော့ကျင်းစင်စရာဥပဒေတွေကြံ့နေသေးတယ်လို့ဦးမျိုးဥပဒေကပြောပါတယ်
စနစ်ပါကြောင်းမလို့လာပြီဗျာ။ဘာဖြစ်လို့ဥပဒေစနစ်ကြောင်းမလို့လာလဲဆိုတော့ကျောက်ဥပဒေတွေနဲ့ကျွန်တော်တို့အခုသွားနေရတယ်လေ။အဲကျောက်ဥပဒေကအလုပ်ဖြစ်ဘူးဗျာ
။တချို့ကလည်းနေဆက်ကတရားမဝင်ဝင်လာသူတွေကိုသိနိုင်မှုအစင်းဥပဒေလိုအပ်တယ်လို့ပြောပြီးမယ်။ဒါဟာနေဆက်လုံခြုံရေးပိုင်းကိုတာဝန်ယူသူတွေရဲ့အခန်းကဏ္ဍဖြစ်တယ်လို့လည်းလည်လာသူတွေကပြောပါရှင်။